အားကောင်းတဲ့ဆိုင်ကလုန်းမုန်တိုင်းကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံရိုဟင်ဂျာဒုက္ခသည်စခန်းမှာမိုးကြီးမြေပြိုနိုင်တဲ့အခြေအနေရှိလို့ဒုက္ခသည်တွေစိုးရိမ်နေကြတဲ့အကြောင်းပြောပြပါမယ်။ကျွန်တော်ကတော့ဇော်ထက်ပါအနှစ်20အတွင်းအပြင်းထန်ဆုံးလို့ဆိုရဲအမ်ဖန်ဆိုင်ကလုန်းမုန်တိုင်းဟာအခုမေလ20ရက်ညနေပိုင်းဘင်္ဂလားဒေ့ရှ်နိုင်ငံထဲစတင်ဝင်ရောက်နေပြီးအကူအညီတွေလိုအပ်နေတဲ့ကော့ဘဇာခရိုင်တွေကရိုဟင်ဂျာဒုက္ခသည်စခန်းတွေမှာအခြေအနေပိုဆိုးလာမှာရေကြီးမြေပြိုမှုတွေရှိလာမှာစိုးရိမ်နေကြပါတယ်ဘင်္ဂလားဒေ့ရှ်အစိုးရနဲ့ကုလသမဂ္ဂအဖွဲ့အစည်းတချို့မုန်တိုင်းသတိပေးချက်ထုတ်ပြန်တယ်လို့ကော့ဘဇာခရိုင်တွေကရိုဟင်ဂျာဒုက္ခသည်စခန်းရှိတဲ့နေရာတွေမှာအတန်းချဲ့ဆက်တဲ့လိုက်လံသတိပေးရရည်လည်းလှုပ်ဆောင်နေရလို့ဘာလုခါလီဒုက္ခသည်စခန်းကဦးအစ္စလာမ်ကပြောပါတယ
်။ဟုတ်ကဲ့ပါဒီကနေ့မနေ့ကစပြီးတော့မိုးလည်းအရင်ရောပါတယ်။တချို့ဒုက္ခသည်စခန်းမှာဆိုရင်အဲရေကြီးတာတော့နော်မြေကျူတာတော့ရှိသေးတယ်လို့ဆိုပြီးတော့အမှဒုက္ခတွေကဆက်ကအဲအရှိချင်းပေါ့ဘုန်းဆက်နေတာကိုသိရပါတယ်ခင်ဗျာ။အခုဒီနေ့စင်နာရီယာတက်မှာမုန်တိုင်းဆက်ကျလာမယ်ဆိုပြီးတော့အဲ့လိုအားတော့လူတိုင်းကကြောက်နေတာကိုသိရပါတယ်ခင်ဗျာ။
လေပြင်းတိုက်တာမိုးသည်ရာကြောင့်ကော့ဘဇာခရိုင်ထဲမှာရှိတဲ့ရိုဟင်ဂျာဒုက္ခသည်စခန်း30ကျော်မှာတချို့ကစိုးရိမ်ရတဲ့အခြေအနေရှိကြောင်းကုဒုပလောင်ဒုက္ခသည်စခန်းကဦးမောင်မောင်ကပြောပါတယ်။အဲ
ဒီအခြေအနေရလောကဒီမှာမိုးဝနေပါတယ်၊မုန်တိုင်းပေါ်လည်းနေနေထိုင်နေပါတယ်၊ဘုရင်ရလောကစိုးရိမ်ရတာအများကြီးမှရှိတယ်။အနည်းငယ်တည်းရှိရတဲ့လောကလေးဒုက္ခသည်စခန်းနဲ့ဒီလိုကုဒုပလောင်ဒုက္ခသည်စခန်းတွေပါ။မုန်တိုင်းတိုင်းမှာဘလို့ဆိုရင်ဒီမှာမိုးနေပြုံမှုတွေလည်းရှိတယ်။ဒီမှာအထူးရေရဒီလိုရှိတယ်ကျွန်တော်မှ
အန်ဒီရဲ့ရှိတဲ့နေရာတွေကနေယာယီနေရာရွှေ့ပြောင်းပေးဖို့အတွက်လဲကုညီရဲ့အဖွဲ့တွေကကန့်လန့်ထားရလို့ဦးမောင်မောင်ကပြောပါတယ်။အိန္ဒိယမိုးစလားဌာနခန့်မှန်းချက်မှာမုန်တိုင်းဒီရေဟာ10ဘီကနေ16ဘီအထိတက်နိုင်တယ်လို့ဖော်ပြထားပါတယ်။ပြည်နယ်နောက်ပိုင်းလူကြီးရေ3သိန်းကျော်လောက်ကိုနေရာရွှေ့ပြောင်းပြီးဖြစ်ပေမဲ့ရိုဟင်ဂျာဒုက္ခသည်စခန်းတွေဘက်မှာတော့မနှက်ပြန်အခြေအနေပေါ်မူတည်ပြီးအကူအညီတွေရနိုင်မယ်လို့ဒုက္ခသည်တွေကပြောပါတယ်။ရိုဟင်ဂျာအသုံးကိုလက်မခံတဲ့မြန်မာအစိုးရကတော့ဒုက္ခသည်တွေကိုစစ်စစ်လက်ခံဖို့သဘောတူထားပေမဲ့အခုကပ်ပြီးအခြေအနေကြောင့်နေရပြန်ရေးအစီအစဉ်တွေယာယီရန်သားထားရပါတယ်။မကြသေးခင်ကလည်းဒုက္ခသည်စခန်းအတွင်းကိုဗစ် -19 ရောဂါပိုးကူးစက်ခံရသူဒုက္ခသည်တဦးရှိရလို့တက်ခွဲအဖြေထွက်ထားပါတယ်။ကျွန်တော်ဇော်ထက်ပါရန်ကုန်ကနေပေးပို့ထားတာဖြစ်ပါတယ်။